ထိုင်းနိုင်ငံမဟာချိုင်ဒေသကပဇွန်အခွန်ခွာတဲ့စစ်ရုံမှာရောင်းစားခံခဲ့ရတဲ့မြန်မာနိုင်ငံသား19ဦးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ရုံးပါဝင်အလို့သမားရေးလုပ်နေတဲ့အဖွဲ့ဖြစ်တဲ့ FED အဖွဲ့တို့ပူးပေါင်းပြီးတော့ကယ်ဆယ်ခဲ့ပါတယ်။ဩဂတ်လ22ရက်နေ့ကကယ်တင်နိုင်ခဲ့တဲ့မြန်မာနိုင်ငံသားတွေကိုဩဂတ်လ23ရက်နေ့မှာတော့မြဝတီဘက်အချက်မှရှိတဲ့လူကုန်ကူးမှုတားဆီးနေနေရဲ့အဖွဲ့တွေထံလွှဲပြောင်းပေးလိုက်ပြီလို့ဆိုပါတယ်။ဒီကြောင့်အပြည့်စုံကိုတော့ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မန္တလေးတိုင်းရမဲသိန်းခရိုင်ပျော်ပွဲမြို့နယ်ကကြည်တိုင်ကုန်းကျေးရွာသားတွေအများပြားပါဝင်တဲ့အသက်18နှစ်အရွယ်ကနေအသက်35နှစ်အရွယ်ရှိတဲ့တောင်သူ19ဦးကိုနိုင်ငံကူးလက်မှတ်လုပ်ပေးမယ်။ထိုင်းနိုင်ငံမှာဝင်ငွေကောင်းတဲ့အလုပ်ရမယ်ဆိုပြီးပွဲစားတွေကနေတောင်သူတဦးချင်းထံကနေကြက်ငွေ9သိန်းစီယူပြီးတရားမဝင်တဲ့နီးနဲ့မဟာချိုင်ဒေတာကပစုံယုံကိုပို့ဆောင်ခဲ့တာပါ။လူကုန်ကူးခံရသူ19ဦးကို၄တုပ်ခွဲပြီးမဟာချိုင်ဒေတာကိုပို့ဆောင်စဉ်မှာအလုံးပိတ်ကားတွေထဲမှာအသက်ရှူကျက်တဲ့အဖြစ်တွေကိုကြုံခဲ့ရကြောင်းလူကုန်ကူးခံရသူတဦးကပြောပြပါတယ
်။သူကဟိုတော့ကြိုးတော့ရတယ်ခေါ်ရသလိုကားလေးစင်းပြရတယ်ခင်ဗျာကျွန်တော်တို့မှလူလေးစင်းပြရပထမတစ်ဆင့်မှာကျွန်တော်တို့၄ယောက်ထပ်ပြီးတော့ပြီးခဲ့ရတယ်။ကျွန်တော်ကဘယ်လိုပြောမလဲထပ်ပြန်လာဆိုတော့ဟိုကိုရေးမူးလို့ရရအောင်များတက်ချီမရဘူးလို့ရသေးပါအောင်ကြာဆိုလေသူကမှစကားနားမလဲတော့သူကပဲစိတ်မောင်းရတော့ကျွန်တော်တို့လည်းအော်လာအော်လာတာကျွန်တော်တို့ရံပြီးခင်ဗျာကျွန်တော်တို့မှတော့အရင်ပြောကြတော့အမကားကမစင်ရင်တော့ဆွဲချပြီးကျွန်တော်တို့ပုံခိုင်းရတယ်ကျွန်တော်ပုံနေရသေးတယ်
တောင်သူ19ဦးထဲမှာအသက်18နှစ်အရွယ်အမျိုးသမီး၄ဦးပါဝင်အမျိုးသမီး6ဦးပါဝင်ခဲ့ပြီးတရားဝင်လမ်းကြောင်းကမဟုတ်တဲ့အတွက်အန္တရာယ်များတဲ့အဖြစ်တွေကိုတွေ့ကြုံခဲ့ရကြောင်းလူကုန်ကူးခံရတဲ့တောင်သူအမျိုးသမီးတဦးကလည်းပြောပြပါတယ
်။ဒီကနေ့ဆက်ခေါ်သွားတော့လှိမ့်နဲ့ခေါ်တယ်လှိမ့်နဲ့ခေါ်ပြီးကိုပေါ့ကိုဆိုင်ကတင်းနဲ့ပို့ရပေါ်မှာပို့ရတဲ့အခါကျတော့ဒီလမ်းကဆက်ပြီးတော့ကြီးရတယ်ဘုတ်တွေတော့ပျောင်းကင်းနေတော့ပေါ့လေအဲပြီးပြီးတော့တော်လေးမိုးလျှောက်လာကြတော့ကားတည်းတည်းနဲ့လာတင်ခေါ်တယ်အားလေးအတိတော်လူထက်ပြရပေါ်မှာရဲ့အဲ့မှာကိုတော်နဲ့တညာသိတယ်ပေါ့နော်အာကိုတော်နဲ့တော့ခပ်ပြီးတညာသိပြီးတော့ညာမနခင်း9နာရီကြောက်ကြတော့ဒီတိုင်းသုံးတက်ထက်ပြရဲ့လေနဲ့ဒီပကောင်ကူတဲ့ခါကျတော့လမ်း၆ကြီးပြရတယ်အဲ့တော်တော်လေးမိုးချောမှတခါကားနဲ့တဆင်လာတော့အဲ့ကားရဲ့အလုံးပဲပဲလေမမြင်မှောင်းတာပဲဘာမှမမြင်တော့ကြာလေးမကြီးအတူထက်ပြရဲ့ပေါ့နော်ပေါ်မှာရဲ့အောက်လမ်းနဲ့ဆိုတော့ညာကလမ်းလေးကိုလေးကြည့်လေးကြည့်ရတော့အဖွဲ့ရလေးလေးဖွဲ့ခွဲသွားလေ
မြန်မာတန်ရုံကအကြောင်းကြားလာတဲ့အတွက်ဩဂုတ်လ22ရက်နေ့မှာတော့လူကုန်ကူးခံရသူတွေကိုကယ်ဆယ်ခဲ့ပြီးဩဂုတ်လ23ရက်နေ့မှာတော့ထိုင်းမြန်မာနယ်စပ်မြဝတီမြို့ကလူကုန်ကူးမှုတားဆီးနေနေရေးအဖွဲ့တွေကိုလွှဲပြောင်းပေးခဲ့ကြောင်းကိုလည်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဝင်ကိုဆိုင်အေးကရှင်းပြပါတယ
်။တန်ရုံကနေဒီတစ်ခါကျွန်တော်တို့စီပြန်လွှဲလာပြီးတယ်ပေါ့နော်။ပြန်လွှဲလာပြီးတော့ကျွန်တော်တို့တစ်စင်မှာဆိုင်နေပြီးပလိတ်ကိုကျွန်တော်တို့သွားပြီးတော့အကြောင်းကြားတယ်။နေပြီးပလိတ်ကနေတစ်စင်အဲဒီစိတ်ုံသွားပြီးတော့ကုညီဆောင်ရွက်ပေးတယ်ပေါ့နော
်သူတို့အားလုံးဟာထိုင်းနိုင်ငံထဲမှာတစ်နှစ်လောက်အားကအနည်းဆုံးဘတ်300စီရမယ်ဆိုတာကြောင့်လိုက်လာခဲ့ကြပြီးမဟာချိုင်ဒေသကပဇွန်ယုံကိုရောက်တဲ့အခါမှာတော့တစ်နှစ်လောက်အားကအဖြစ်ဘတ်ငွေ20ကနေ30လောက်သာရခဲ့ကြောင်းတွေကိုလည်းပြောပြပါဗျ။နိုင်ငံကူးလက်မှတ်လုပ်ပေးမယ်ဆိုပြီးတရားမဝင်ခိုးလန်းကနေလိမ့်လဲပို့ဆောင်ပေးခဲ့တဲ့ပွဲစားတွေကိုတော့မြန်မာနိုင်ငံဘက်ချမ်းမှဖမ်းမိထားတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတော့ဒီနှစ်ထဲမှာလူကုန်ကူးမှုအချိန်အရအတွက်28ကြိမ်ကယ်ဆယ်နိုင်ခဲ့ပြီးလူဦးရေ118ယောက်ကိုတော့ကယ်ဆယ်နိုင်ခဲ့ပါတယ်။လူကုန်ကူးမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်ခဲ့တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖြတ်ရေးအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကို TR2 လို့ခေါ်တဲ့စောင့်ကြည့်စည်းရင်းထဲမှာထည့်ထားပေမဲ့မြန်မာနိုင်ငံသားရွှေ့ပြောင်းလို့သမားတွေနဲ့ဆက်ဆက်နေတဲ့ထိုင်းနဲ့မလေးရှားနိုင်ငံတွေကတော့ TR3 အစိုးဆုံးအဆင့်ကိုသတ်မှတ်ခံထားရပါတယ်။ဒီအတွက်ထိုင်းနိုင်ငံရဲ့အာဏာသိမ်းစစ်အစိုးရဟာနိုင်ငံတကာအစိုးရတွေနဲ့ဌာနဆိုင်ရာတွေကိုတွေ့ဆုံပြီးလူကုန်ကူးမှုပပျက်အောင်လှုံ့ဆော်သွားမှာဖြစ်ကြောင်းပြောကြားထားပါတယ်။ဂျွန်လ25ရက်နေ့ကပဲနိုင်ငံသားလူသမားတွေနဲ့လူကုန်ကူးမှုပြဿနာဖြေရှင်းရေးယာယီစီမံချက်အဖြစ်အမိန့်အမှတ်80မြင်းဆောင်2990ကိုထုတ်ပြန်ခဲ့တာပါ။ဒီထဲမှာလည်းလူကုန်ကူးခံရမှုလူအားကခေါင်းပုံဖြတ်ခံရမှုတွေအလို့သမားတွေကိုအနိုင်ကျင့်စော်ကားမှုတွေမရှိစေရေးအတွက်ပါဝင်ပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံတွင်းမှာအလို့ကင်ရှာဖွေလို့တဲ့မြန်မာနိုင်ငံသားတွေကတော့လူကုန်ကူးခံနေရဆဲဖြစ်ပါတယ်ရှင်။